ခုပထမဆုံးမြန်မာစစ်တပ်ဟာတပ်သားအင်အားရောပါလာတာကြောင့်စစ်မှုမထမ်းမနေရဥပဒေကိုကျင့်သုံးဖို့ကြိုးစားလာတယ်ဆိုတဲ့ကောင်းစဉ်နဲ့ The New York Times သတင်းစာရဲ့ဆောင်းပါးကိုတင်ပြပါမယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်ဟာပြည်သူတွေစစ်မှုမထမ်းမနေရဥပဒေကျင့်သုံးတော့မယ့်အကြောင်းကြေညာလိုက်တဲ့နောက်ဖေဖော်ဝါရီလ17ရက်နေ့မှာမြန်မာနိုင်ငံကမြို့ကြီးတွေရဲ့လမ်းတွေမှာတိတ်ဆိတ်ခြောက်ကန်နေပြီးအကြောက်တရားလွှမ်းမိုးနေတာတွေ့ရတယ်လို့ New York Times ဆောင်းပါးကဆိုပါတယ်။မြန်မာစစ်တပ်ရဲ့တပ်ဖွဲ့တွေဟာနိုင်ငံအနှံ့တော်လိုင်းအင်အားစုတွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်တပ်သားအင်အားယော့ပါလာပြီးခံစစ်ပုံစံဖြစ်လာနေပါတယ်။တပ်သားအင်အားယော့ပါလာတဲ့အတွက်လည်းနောက်ဆုံးရရနေလနဲ့တပ်သားစုဆောင်မှုကြိုးစားလာတာတွေ့ရပါတယ်။မြန်မာစစ်တပ်ကိုတော်လန်တိုက်ခိုက်နေတဲ့အင်အားစုတွေဟာစစ်အုပ်ချုပ်ရေးကိုချိန်ချောက်နေပေမဲ့လည်းမြန်မာစစ်တပ်ဟာဒေသအဆင့်အုံကြွမှုအမျိုးမျိုးကိုဆယ်စုနှစ်ပေါင်းများစွာဖိနှိပ်ပြီးနှိမ်နင်းနိုင်ခဲ့တဲ့ရာဇဝင်ကလည်းရှိနေပါတယ်။ဒါကြောင့်တော်လန်အင်အားစုတွေဟာအာဏာသိမ်းထားတဲ့စစ်တပ်ကိုလုံးဝအပိသက်အနိုင်တိုက်ပြီးဖြုတ်ချနိုင်မလားဆိုတာကတော့ဆက်ပြီးစောင့်ကြည့်ရအောင်ပါလို့ဆောင်းပါးကဆိုပါတယ်။အခုလိုစစ်မှုမထမ်းမနေရဥပဒေကျင့်သုံးမဲ့အကြောင်းတရားဝင်မထုတ်ပြန်ခင်ကလေးကမြန်မာနိုင်ငံအနှံ့မှာလူငယ်လူရွယ်တွေကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်သွားပြီးစစ်မှုထမ်းခိုင်းတဲ့အဖြစ်အပျက်တွေရှိနေတာပါ။မြန်မာစစ်တပ်ဟာတပ်သားတွေကိုလက်နက်ကင်ခိုင်းမှာမဟုတ်ဘဲလက်နက်ခဲယမ်းနဲ့ရိတ်ခါတွေတည်ဆောက်မှုအဓမ္မလူသားတွေအဖြစ်ပဲအသုံးပြုလိမ့်မယ်လို့ဝေဖန်သူတွေကဆိုပါတယ်။မြန်မာစစ်တပ်ဟာတပ်သားတွေကိုမြေမြုပ်မိုင်းတွေရှိနိုင်တဲ့နေရာခြုံခိုတိုက်ခိုက်ခံရနိုင်တဲ့နေရာတွေကိုရှေ့ကနေရှောက်ခိုင်းပြီးလူသားဒရိုင်းအဖြစ်အသုံးပြုလိမ့်ရှိတဲ့ယာစွန်လည်းရှိနေတယ်လို့ဆောင်းပါးကဆိုပါတယ်။စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့အသက်အရွယ်သားသမီးတအုံးရှိတဲ့အမျိုးသမီးတူကတော့ဒီအကြောင်းတရင်ကိုကြားရတာခေါင်းကိုဆင်းနှင်းတယ်လို့ပဲခံစားရပါတယ်လို့ပြောပါတယ်။ဗတော်များသူ့ကလေးတွေကိုစစ်ကားတွေနဲ့လာခေါ်သွားပြီးစစ်မြေပြင်ကိုပို့လိုက်မလဲဆိုတာစိုးရိမ်နေရပါတယ်လို့ပြောပါတယ်။မန်းလေးမျိုးကဦးမျိုးကျော်ဆိုတဲ့ဖခင်တူကတော့သူ့ရဲ့22နှစ်အရွယ်တအူရဲတော်သားဖြစ်သူကိုပြီးခဲ့တဲ့တနင်္လာနေ့ကစစ်သားတွေကအတင်းကျပ်ခေါ်သွားတယ်လို့မြန်လိုက်ရတဲ့သူတွေကပြန်ပြောပြတဲ့နောက်အတင်းကျပ်စစ်မှုထမ်းခိုင်းခံရမှာကိုစိုးရိမ်နေပါတယ်။ပျောက်သွားတဲ့သားဖြစ်သူကိုလိုက်ရှာပြီးမဲ့အဲ့ဒီနေ့ကလမ်းပေါ်မှာခွေးလေခွေးလွန်းတွေကလွဲလို့ဘသူမှမတွေ့ရတဲ့အတွက်အလွန်မှပဲစိတ်ဆင်းရဲနေရပါတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကပဲအရက်ဝတ်နဲ့လူလေးဦးနဲ့စစ်ကောင်စီကခန့်အပ်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုတို့ဟာလမ်းထဲကိုဝင်လာပြီးအိမ်ထောင်စုစည်းရင်းတွေလိုက်ကောက်နေတာတွေ့ရတယ်လို့မန်းလေးမျိုးကအမျိုးသမီးတူကပြောပါတယ်။သူတို့အိမ်ကစစ်မှုထမ်းဥပဒေနဲ့အကျုံးဝင်နေတဲ့အသက်အရွယ်ရှိတဲ့သားသမီးတအုံးကိုစောက်ထဲမှာတေးစကြရေးမှတ်သွားတာတွေ့ရလို့အယံမဲစိုးရိမ်နေပါတယ်လို့အဲ့ဒီအမျိုးသမီးကပြောပါတယ်။ခုချိန်မှာပုံအောင်နေတဲ့ရှေ့နေနဲ့တက်ကြွလှုပ်ရှားသူဦးကြည်မြင့်ကတော့ငွေကြေးတန်နိုင်သူတွေဟာလက်ထိုးပြီးစစ်မှုထမ်းဥပဒေကိုရှောင်တိန်ကြမှာဖြစ်တဲ့အတွက်ငွေပြတ်လတ်နေတဲ့စစ်ကောင်စီတာဝန်ရှိသူတွေအတွက်ငွေရှာဖို့အခွင့်အလမ်းဖန်ပြီးပေးတာဖြစ်တယ်လို့သုံးသပ်ပါတယ်။စစ်မှုထမ်းခိုင်းခံရနိုင်တဲ့အသက်အရွယ်ရှိလူငယ်လူရွယ်တွေကို The New York Times ကဆက်သွယ်ပြီးစကားပြောခဲ့ရမှာမြန်မာစစ်တပ်ထဲဝင်မဲ့အစားတော်လှန်ရေးတပ်တွေနဲ့ပဲသွားပေါင်းလိုက်မယ်လို့သူတို့ကပြောကြပါတယ်။စစ်တပ်ထဲကိုဝင်ရတာနိုင်ငံကိုကာကွယ်ဖို့အတွက်မဟုတ်ဘဲစစ်ကောင်ဆောင်ရဲ့အာဏာတည်မြဲဖို့အတွက်လုပ်ပေးနေရတာဖြစ်တယ်လို့သူတို့ကပြောပါတယ်။အမေရိကန်နိုင်ငံမင်နီဆိုတာပြည်နယ်မှာကျောင်းတက်ဖို့ရောက်နေတဲ့အဲလက်စ်ထွန်းဆိုတဲ့မိန်းကလေးကလည်းမြန်မာစစ်တပ်ရဲ့စစ်မှုမထမ်းမနေရဥပဒေကြောင့်ကျောင်းပြီးတဲ့အခါမှာမြန်မာနိုင်ငံကိုမပြန်တော့ဘဲခိုလုံငွေ့လျှောက်ထားဖို့စိတ်ကူးနေတယ်လို့ပြောပါတယ်။ဒီဥပဒေကျင့်သုံးမဲ့အစီအစဉ်ကြောင့်နိုင်ငံသားကပြန်လာမဲ့လူငယ်တွေကိုလေစိတ်မာတဲ့ဖန်စီပီစစ်မှုထမ်းခိုင်းတာတွေဖြစ်လာနိုင်တယ်လို့ LS ထွန်းကပြောပါတယ်။အခုတော့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေဟာလူတိုင်းရဲ့အိမ်တကားဝကိုရောက်လာပါပြီလို့သူက New York Times ကိုပြောပြတဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။အခုဆက်လက်ပြီး Christian Science Monitor Magazine မှာ February 13ရက်ကဖော်ပြခဲ့တဲ့မြန်မာနိုင်ငံကပြည်တွင်းစစ်မှာရှေ့မတိုးနောက်မဆုတ်တာအခြေအနေကိုကြော်လွန်သွားပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတင်ပြပါမယ်။အပြင်ကလူတွေအတွက်တော့မြန်မာနိုင်ငံဟာအာဏာသိမ်းထားတဲ့စစ်တပ်နဲ့တော်လှန်ရေးအင်အားစုတွေကြားရှေ့မတိုးတာနောက်မဆုတ်တာအခြေအနေမှာပိတ်မိနေတယ်လို့ထင်စရာရှိပါတယ်။ဒါပေမဲ့ပြည်တွင်းစစ်၄နှစ်တာကာလအတွင်းဝင်လာတဲ့အချိန်မှာအပြောင်းအလဲအချို့ကိုစပြီးမြင်လာရပါတယ်လို့ဆောင်းပါးကဆိုပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာကစပြီးမြောက်ပိုင်းမဟာမိတ်တုံးပွဲ2029စစ်စင်ရေးနောက်ပိုင်းစစ်ကောင်စီတပ်တွေဟာမြို့ရွာတွေစစ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ခဲ့ရပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာအင်အားအကောင်ဆုံးအခြေအနေကိုရောက်လာခဲ့ပါတယ်။အခုဆိုရင်စစ်ကောင်စီဟာနိုင်ငံဧရိယာရဲ့60ရာခိုင်နှုန်းလောက်ကိုပဲထိန်းချုပ်နိုင်တော့တယ်လို့အမျိုးသားညီညွတ်ရေးဆိုရာ NUG ကပြောထားပါတယ်။တော်လှန်ရေးအင်အားစုတွေဟာစစ်ကောင်စီတပ်တွေကိုတပြိုင်တည်းအချိန်ကြိုက်ထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်နိုင်ကြောင်းတက်တေပြခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းဘ ഹു ကနေအမိန်ပေးစေခိုင်းမှုတစ်ခုတည်းအောက်မှာမရှိဘဲတစ်ဖွဲ့ကိုရင်ပန်းချက်တစ်မျိုးစီနဲ့အကွဲခွဲအပြပြရှိနေပါသေးတယ်။မြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့တွေဟာတူညီတဲ့နိုင်ငံရေးရင်ပန်းချက်တစ်ခုရှိအောင်ဖန်နီးဖို့အလွန်ခက်ခဲတဲ့စိန်ခေါ်မှုနဲ့ကြုံနေရပါတယ်လို့ New Delhi မူဝါဒရေးရာသုတေသနစင်တာကမြန်မာအရေးကြွညင်သူ Enrollment Chowdhury ကပြောပါတယ်။ ဒါအပြင်စစ်ကောင်စီဟာရုရှားနိုင်ငံကနေလက်နက်တွေတင်သွင်းနိုင်နေပေမဲ့တော်လိုင်းအင်အားစုတွေဘက်မှာတော့လက်နက်ခဲယံတက်တောက်မှုတွေနဲ့မကြာခဏရင်ဆိုင်နေရပါတယ်မြန်မာစစ်တပ်ထဲမှာယာဒူးအစ်စ်နိုင်မှာစိတ်ပြက်အာရုံမှုတွေရှိနေပေမဲ့မြန်မာစစ်ကောင်းဆောင်တွေဟာအလျှော့မပေးသေးပါဘူးမြန်မာစစ်တပ်ဟာလက်လွတ်လိုက်ရတဲ့မြို့ရွာတွေကိုပြန်သိမ်းဖို့ကြိုးစားနေတယ်လို့ပဲတော်လှန်ရေးအင်အားစုတွေကိုလေဆောင်တိုက်ခိုက်မှုတွေဝါဒဖြန့်ချိမှုတွေနဲ့အာရုံအောင်လုပ်ဖို့ကြိုးစားနေပါတယ်မြန်မာစစ်ကောင်းဆောင်တွေဟာအရှုံးနဲ့ရင်ဆိုင်နေရပြီမဲ့ရသလောက်ပြန်ပြီးအဖက်ဆဲဖို့လည်းကြိုးစားနေပါတယ်တော်လှန်ရေးအင်အားစုတွေဘက်ကအောင်မွဲခံနိုင်ဖို့ကတော့သူတို့ဘလောက်ကြာကြာဆက်တိုက်နိုင်မလဲဆိုတာနဲ့ပြည်တွင်းစစ်အပီးတည်ငြိမ်အေးချမ်းမှုရအောင်တည်ဆောက်နိုင်မလားဆိုတာပေါ့မူတည်နေပါတယ်လို့ Christian Science Monitor ဆောင်းပါးကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ Thank you.